ထောက်လန်းရေးသမားတွေလို့အမေရိကန်ကပြောဆိုထားတဲ့ရုရှားတန်တမန်60တို့တရင်တပတ်အတွင်းနိုင်ငံတွင်းကနေထွက်ခွာသွားဖို့အမေရိကန်ကဒီကနေ့တင်းနှံလာနေမှာအမိန့်ထုတ်လိုက်ပါတယ်။ဗြိတိန်နိုင်ငံဆယ်ဘာရီမြို့မှာရုရှားသေချာဟောင်းတဲ့တမိဖြစ်သူတို့ကိုမတ်လ4ရက်နေ့တုန်းကဓာတ်တုအဆိပ်နဲ့တိုက်ခိုက်ခံရမှုအပေါ်ပြင်းထန်ဂျာမနီပိုလန်နိုင်ငံတို့အပါအဝင်မဟာမိတ်တရားစင်လောက်ကလည်းခိုင်ခိုင်မာမာတုံ့ပြန်ထားတာပါ။ရုရှားဆိုရရဲ့လက်သက်ခံနိုင်ကြရာမရှိတဲ့ဓာတ်တုနဲ့ဆိုင်ရာသဘောတူညီချက်ကိုချိုးဖောက်မှုနိုင်ငံတကာဥပဒေတွေကိုချိုးဖောက်မှုတွေကိုတုံ့ပြန်တဲ့အနေနဲ့ရုရှားကောင်စစ်ဝင်ရုံးတစ်ခုကိုပိတ်ပစ်တာအပါအဝင်အမေရိကန်ကအရေးယူဆောင်ရွက်တာလို့နိုင်ငံတိုင်းဝန်ကြီးဌာနကပြောဆိုထားပါတယ်။ဓာတ်တုနဲ့တိုက်ခိုက်မှုကိုရုရှားအစိုးရကလုပ်ခဲ့တာလို့ပြည်ထောင်နေတို့ဖွဲ့ကြီးနဲ့တခြားနိုင်ငံအတော်များများကပြစ်တင်ပြောဆိုထားတာဖြစ်ပါတယ်။ရုရှားတို့ဟာတည်ငြိမ်မှုပြပြရေးနဲ့ရန်လိုတဲ့လုပ်ရက်တွေကိုလုပ်ခဲ့တာဆိုအမေရိကန်ကြီးအရာရှိတဦးကလည်းအင်ဂျီရောနဲ့အင်ဂျူဒေါ်ရဲ့ရင်းချမှုနဲ့ပတ်သက်ပြီးရှင်းလင်းပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်တည်နယ်ကစစ်ကမ်းမြို့ဆီယက်တယ်ကရုရှားကောင်စစ်ဝင်ရုံးကိုအင်ဂျီလာ2ရက်နေမှာပိတ်ပစ်ဖို့အမေရိကန်အစိုးရကညွှန်ကြားထားပါတယ်ရှင်။